ကျွန်တော်လူငယ်တွေနဲ့တွေ့ရယ်ပြီးခဲ့တဲ့ပတ်ကကျင်းပပြုလုပ်သွားတဲ့အာဆီယံလူငယ်ဖိုရမ်မှာတကြမ်းမတမီလုပ်မဲ့လှူရှားမှုလေးတစ်ခုရဲ့ပထမအခြေလမ်းကိုစာလမ်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့အဖွဲ့ရောက်ရှိခဲ့ကြပါတယ်။အခုရက်ပိုင်းတွေအတွင်းမှာတငယ်ချင်းတွေနဲ့အတူတိုင်ပင်ဖြစ်တဲ့အကြောင်းအရာတစ်ခုကိုအခြေခံပြီးလှူရှားမှုလေးတစ်ခုအစပြုဖြစ်ခဲ့တယ်လို့ဆိုနိုင်ပါတယ်။ရှင်းပြရမယ်ဆိုရင်တော့အတိတ်သမိုင်းကိုအနည်းငယ်ပြန်လည်မှုလိုပါလိမ့်မယ်။လူလက်စွာထုတ်ပေါ်ပြောဆိုတင်ပြပိုင်ခွင့် Freedom of Expression ကိုကန့်သက်ထိန်းချုပ်ခံထားရတဲ့အမောက်ခက်တလျှောက်ရှင်းတန်ဖြတ်တန်းခဲ့ကြရတဲ့မျိုးဆက်တွေဟာလွတ်လပ်ခွင့်တွေအတွက်အသက်တွေဘဝတွေပေးဆက်တိုက်ပွဲဝင်ခဲ့ကြရပါတယ်။အဲလိုတိုက်ပွဲဝင်ခဲ့ခြင်းရဲ့ရလဒ်အဖြစ်အခုအခါမှာလွတ်လပ်ခွင့်အချို့နဲ့အတူလွတ်လပ်စွာပြောဆိုခွင့် Free Speech ကိုပါအထိုက်လျောက်ရရှိလာခဲ့ပြီလို့ပြောနိုင်ပါတယ်။ဒါပေမဲ့လွတ်လပ်စွာပြောဆိုခွင့်နဲ့အတူ Hate Speech လို့ခေါ်တဲ့အမုန်းပွားစေသောပြောဆိုမှုတွေပါရောပါလာပြီးအဲ့ဒီအမုန်းပွားစေသောပြောဆိုမှုတွေထဲမှာမှတိုင်းပြည်နဲ့လူအဖွဲ့အစည်းအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ပြောဆိုမှုတွေလှုံ့ဆော်မှုတွေကိုပါတွေ့မြင်လာခဲ့ကြရပါတယ်အဲ့လိုတရားလက်လွတ်တာဝန်မဲ့ပြောဆိုမှုတွေဟာ hate speech အဆင့်ကိုကျော်လွန်ပြီးအန္တရာယ်ရှိသောပြောဆိုမှု dangerous speech အဆင့်ကိုရောက်ရှိသွားရာကလိုအပ်တဲ့အားကောင်းမှုတစ်ခုကိုသာရရှိသွားမယ်ဆိုရင်တိုင်းပြည်ရဲ့ရှေ့ဆက်သွားမဲ့လမ်းကြောင်းအတွက်ကြီးမားတဲ့နှောင့်ယှက်တွေဖြစ်လာနိုင်တယ်ဆိုတာအသေးအချာပါပဲ။ပြီးတော့ပြင်းထန်တင်းကျပ်တဲ့ကန့်သက်ပိတ်ဆို့မှုတွေသာမကတာဝန်မဲ့တဲ့မုန်းပွားစေတဲ့အန္တရာယ်ရှိတဲ့ပြောဆိုပြုမှုတွေဟာလည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုနှောင့်ယှက်ဖျက်ဆီးနေတဲ့အရာတွေဖြစ်တယ်လို့ယုံကြည်မိပါတယ်။အဲဒါကြောင့်ခင်မင်းရင်းနှီးတဲ့လူမှုအခြေပြုအဖွဲ့အစည်းချုပ်နဲ့တိုင်ပင်ပြီးလှုပ်ရှားမှုအတွက်အသုံးပြုမဲ့ဆောင်မှုကိုဝိုင်းစင်းသားကြတဲ့အခါလူသားချင်းချင်းအမုန်းမပွားဖို့ငါတို့နှုတ်ကိုစောင့်စည်းစို့ဆိုတဲ့စာသားလေးထွက်လာပါတယ်။ပြီးတော့ဤဆက်ရာကဒီဇိုင်းဆွဲနိုင်တဲ့မိတ်ဆွေတွေကိုအပူကက်ဒီဇိုင်းနှစ်ခုသုံးခုလောက်နဲ့ပိုစတာတွေအမြန်ထုတ်စတစ်ကာတွေအမြန်ထုတ်ပြီးကျွန်တော်တို့တွေအာဆီယံလူငယ်ဖိုရမ်စီချီတက်ခဲ့ကြတယ်။ညီငယ်ဒီဇိုင်းဆရာတယောက်ကလက်တစ်ဖက်မှာအော်လန်နောက်လက်တစ်ဖက်မှာကွန်ပျူတာကင်ထားပြီးပါဇက်သေးကနေပန်းတွေထွက်နေတဲ့ကောင်မလေးတယောက်ရဲ့ပုံကိုဆွဲပေးပါတယ်။ပြီးတော့အာဆီယံလူငယ်ဖိုရမ်မှာလှူရှားမှုလုပ်မယ်ဆိုတော့ညီငယ်တယောက်ကပန်းတွေကိုကြိုက်ပြီးတင်ဆက်မှုအမှုပညာလေးပါလှူကြရင်ကောင်းမယ်ဆိုတာနဲ့ပန်းတွေကြိုက်ထားပြီးစတစ်ကာတွေဝေခဲ့ကြတယ်။လူသားချင်းချင်းမုန်းမပွားဖို့ငါတို့နှုတ်ကိုစောင့်စည်းစို့ဆိုတဲ့ဆောင်ပုဒ်ကိုလည်းလှည့်လည်တွေးကြော်ခဲ့ကြပါသေးတယ်။ဖိုရမ်ကိုတက်ရောက်လာကြတဲ့လူငယ်တွေဟာစိတ်ဝင်စားမှုကိုပြသခဲ့ကြပြီးကျွန်တော်တို့ရဲ့လှူရှားမှုမှာပူးပေါင်းပါဝင်ခဲ့ကြတာကိုအားရဝမ်းသာစွာပဲတွေ့ရှိခဲ့ကြပါတယ်အဲ့လှူရှားမှုမှာကိုရိုင်းပါဝင်ခဲ့တဲ့လူငယ်တယောက်ကသူ့ရဲ့အမြင်ကိုအခုလိုပြောပြတာကြားလိုက်ရပါတယ
်ကျွန်တော်ကဒီစာသားလေးကိုသဘောကျတယ်ဗျာအခုတလောဘာမှမစင်စားမစင်ခြင်းပဲကြောချင်ရတွေဆက်ဆွပြောနေကြတာကိုစိတ်ပြည့်မိတာနဲ့ဒီလှူရှားမှုလေးမှာပါဝင်ဖြစ်တာပ
ါငါတို့ပြောချင်တာပြောမယ်ဘာဖြစ်ဖြစ်ကြွမဆိုင်ဘူးဆိုတော့တာဝန်မဲ့တော့လွတ်လပ်မှုအစားလူသားချင်းချင်းကြားမှာအမုန်းမပွားဖို့ငါတို့ရဲ့နှုတ်တွေကိုစောင့်ကြည့်ဖို့လိုတယ်ဆိုတော့တာဝန်သိတတ်သောအသည့်တရားမျိုးကိုလူငယ်တို့ရဲ့နှလုံးသားတွေထဲမှာထုံးကားလာစေချင်ပါတယ်။အဲ့ဒီကပန်းတွေကြိုက်ပြီးလှုပ်ခဲ့တဲ့တင်ဆက်မှုလေးကိုအခြေခံပြီးကျွန်တော်တို့ရဲ့လှူရှားမှုကိုပန်းစကားလို့အမည်ပေးရင်ကောင်းမယ်လို့တိုင်ပင်ပြစ်ခဲ့ကြတယ်။တကယ်တမ်းကျတော့ကျွန်တော်တို့ရဲ့လှူရှားမှုဆိုတာထက်အားလုံးပူးပေါင်းပါဝင်နိုင်တဲ့အားလုံးရဲ့လှူရှားမှုဆိုရင်မမှားပါဘူး။ပန်းတစ်ခုကိုကြိုက်ထားတဲ့နှက်ခမ်းပုံဟာလှူရှားမှုရဲ့သင်္ကေတဖြစ်သွားပါမယ်။အခုကာလကမြန်မာနှစ်တက်ကူပွဲတော်ပကြံခါတမယနဲ့တိုက်ဆိုင်နေတော့ပတောက်ပန်းကြိုက်ထားတဲ့နှကန်းပေါ့နောက်ပိုင်းမှာတော့ပန်းတွေအမျိုးမျိုးပြောင်းသွားနိုင်ပါတယ်ဘာသူမဆိုပန်းတစ်မျိုးမျိုးကိုပါဇက်မှာကြိုက်ထားခြင်းဖြင့်ပန်းစကားလှူရှားမှုမှာပါဝင်နိုင်တယ်ပန်းတစ်မျိုးမျိုးကိုကြိုက်ထားတဲ့ဓာတ်ပုံတွေဒီဇိုင်းတွေကိုတနည်းနည်းနဲ့ဖြန့်ဝေပေးခြင်းအပြင်လည်းပူးပေါင်းနိုင်တယ်ပေါ့အမုန်းစကားတို့စိတ်သုံးပြီးပန်းစကားတို့ထုံးကားဝေစားတဲ့အနာဂတ်တစ်ခုကိုကျွန်တော်တို့မျှော်လင့်ခွင့်ရှိပါတယ်မျော်လင့်ချက်တွေဟာမျော်လင့်ချက်တသက်သာမဟုတ်စေပဲကိုယ်တိုင်ပါဝင်ခြင်းသုံးစောက်တည်ခြင်းအပြင်တကယ်ဖြစ်လာအောင်စ조사ပိုင်ဝင်လဲကျွန်တော်တို့မှာရှိနေပါတယ်တရားကိုတရားအမုန်းပွားနေတဲ့လူအဖွဲ့ကြီးဟာအန္တရာယ်များလွန်ပါတယ်တာဝန်မဲ့သောအမုန်းပွားစေသောအန္တရာယ်ရှိသောပြောဆိုမှုများပါရှာပြီးတာဝန်ယူရဲသောချက်ချင်းတရားပွားများသောလုံခြုံငြိမ်းချမ်းသောလူအဖွဲ့ကြီးတစ်ခုကိုကျွန်တော်တို့တနည်းပိုင်ဆိုင်ရမယ်ဆိုတဲ့ယုံကြည်ချက်နဲ့အတူတကွာရှေ့ဆက်ကြရအောင်လို့လူငယ်တွေကိုတိုက်တွန်းလိုက်ချင်ပါတယ်။ဒ ချက်ချင်းမြတ်တာကိုမြတ်လို့ပါဉာဏ်ပညာကိုတန်ဖိုးထားပါအနုပညာကိုခံစားတတ်ပါစေကျွန်တော်နေဖုံးလက်ပါ